VOA မြန်မာပိုင်းစီစဉ်ကိုနားဆင်နေကြတာပါ။ American ပြည်ထောင်စုကပြည်내တချို့မှာ COVID-19 ရောဂါကူးစက်မှုကြောင့်သေဆုံးခဲ့တဲ့မြန်မာ American အနည်းဆုံးတဒါဇင်ကျော်မကရှိနေပြီးသူတို့ရုပ်အလောင်းတွေကိုပြန်တွေ့ခွင့်မရတဲ့အတွက်ကြေကွဲဝမ်းနည်းပွေရာဖြစ်ရက်တွေကြုံတွေ့နေရတဲ့မိသားစုဝင်တွေနီးစပ်သူမိတ်ဆွေတွေကို VOA ကမေးမြန်းခွင့်ရခဲ့ပါတယ်။ကျမအင်ဂျင်နိုင်ကစူးစီးတင်ပြမှာပါ။ကိုဗစ်ရောဂါကူးစက်မှုအဆိုးဆုံးနဲ့ဗဟိုအချက်အခြာဖြစ်တဲ့နယူးယောက်မြို့မှာမြန်မာအမေရိကန်တွေသေဆုံးမှုနှုန်းဟာအခြားပြည်နယ်တွေနဲ့ရှင်ရင်အများဆုံးရှိနေတာပါ။ April လလယ်နောက်ပိုင်းမှာတော့တစ်နှစ်ကိုတစ်ယောက်နီးပါးနှုန်းသေဆုံးနေကြောင်းနယူးယောက်ကမြန်မာအမေရိကန်လူမှုရေးအဖွဲ့တာဝန်ရှိသူက VOA ကိုပြောပါရယ်။ April လ9ရက်နေ့ကကိုဗစ်ကြောင့်သေဆုံးသွားတဲ့အသက်52နှစ်အရွယ်ဦးတင်အောင်မိုးရုပ်အလောင်းကိုမိသားစုပြန်တွေ့ခွင့်မရတဲ့အပြင်မိတကြိုဖို့ခွင့်ပြုထားပေမဲ့ရက်ပေါင်း15ရက်ကြာလာတဲ့အချိန်ရေခဲတိုက်ထဲမှာပဲရုပ်အလောင်းရှိနေသေးကြောင်းညီမဖြစ်သူနယူးယောက်အထက်ပြည်နယ် Orange Regional Medical Center ကအထွေထွေအထူးကူသမားတော်ဒေါက်တာစပယ်ဖြူက VOA ကိုပြောပါရယ
်အဲ့နေ့ကနယူးယောက်မှာ City မှာ State မှာ731ဒီလူ931ယောက်ဆုံးမယ်ဆိုတော့နေအဲ့ရှိမှလည်း900ကျော်ဆုံးတယ်အဲ့နောက်မှာပိုများတယ်300 300လောက်ပိုများတယ်ဆိုတော့ funeral ကလက်ခံနဲ့တော်သေးတယ်အဲမှာ Google လောက်သူတို့အင်းနဲ့အနည်းဆုံးဒါပေမဲ့သူတို့ကဒါရိုက်အတူတူချမဲ့ဟာမျိုး service site ဘာမှမရှိဘူးဆိုတော့ okay မတော်အလားဒီမိတချို့တဲ့အတိုင်းရောက်စားလောက်ပဲအဲတဆိုင်ဆိုင်တန်ပုံဆိုင်ဆိုင်တန်ပူတော့တပတ်လောက်ဆောင်းပါအဲအဲ့ဒီဒီကြားထဲမှာရက်လေတို့ဘာတို့မြန်မာပြည်ရရဲ့ဒီရရဲ့အဲမမမတွေဆွေမျိုးတွေရဲ့ online ရပဲအမ်ဖုန်းကြီးချေစုံတက်တယ်တို့ဘာတို့အဲ့ဒါမျိုးကတရားနာတယ်ဟို online အကုန်လုံးသူဒီသူ body ကဆေးရုံမှာ tracker မှာလား module မှာလားမသိဘူးမအားငူတွေကတော့ဆုံးဝိုက်ဆိုတော့ကိုက body ဒီကတော့မဟုတ်သူက ash you မလား bayou မလားပြာ you မလားမယူတော့ဘူးပေါ့နော်ဆက်တမဲ့ခုဒီတချို့ဒါတော့မလုံးရသေ
း Colorado ပြည်နယ် Fort Morgan မြို့အမေသားဆက်ရုံမှာလုတ်တဲ့မြမအမျိုးသမီးဒေါ်အေးအေးမြင့်ဆိုရင်လဲ COVID-19 ကူးစက်ခံရပြီးသူ့ဆက်ရုံမှာပထမဆုံးသေဆုံးတဲ့လူနာဖြစ်ပါတယ်။အများကမတ်အီးလို့ခေါ်ကြတဲ့ဒေါ်အေးအေးမြင့်ဟာကွယ်လွန်သွားပြီဖြစ်တဲ့စာရေးဆရာမောင်တာရနဲ့တားတယောက်ရခဲ့ပြီး April 17ရက်နေ့သေဆုံးချိန်မှာတော့တားဖြစ်သူကအခြားပြည်နယ်မှာတာဝန်နဲ့ရောက်ရှိနေတယ်လို့အရင်းနှီးဆုံးမိတ်ဆွေ Greenling မြို့မှာနေတဲ့ကိုဆွေကူကပြောပါတယ်
။ဟိုကျွန်တော်လည်းဗုဒ္ဓဘာသာဆိုတော့ဖုန်းကြောင်းကြတော့ကျွန်တော်တို့ရဲ့နေတဲ့မြို့မှာမရှိဘူးကြ။ကျွန်တော်တို့အဲဒီကိုလိုရာဒိုရဲ့မြို့တော်တမ်ပါမှာရှိတယ်။တမ်ပါမှာရှိတဲ့ခါကျတော့ကျွန်တော်တို့အခုအချိန်ရတယ်ဟိုအပြင်ထွက်လို့သွားလို့လာလို့မကောင်းတဲ့အချိန်ဆိုတော့ကျွန်တော်တို့တမ်ပါမှာရှိတဲ့ကျွန်တော်တို့ရဲဘော်တွေကျွန်တော်လမ်းမျိုးချိတ်ရတာပေါ့နော်။ချိတ်တော့အဲ့မှာလူ့ဘော်တီဒီမိုကရက်တစ်ပါတီကကိုဦးစွာရှိတယ်။သူ့ကိုကျွန်တော်အခုနေတောင်းတော့အခုနေတောင်းပြီးတော့အဲ့လိုတဲ့ပတ်စံဟိုဘက်ကတမ်ပါမှာရှိတဲ့ဟိုရဲဘော်ဒီကိုလမ်းချိတ်ပြီးတော့အဆောက်ကိုပေးခိုင်းတယ်ပေးခိုင်းပြီးတော့အဲ့ဒါကျွန်တော်တို့ဟိုတက်ပြောက်ဆုံးအရင်ကတ်တာပါဗျာတက်ပြောက်ဆုံးကတ်တယ်သူကဆွန်းသွားပို့ပေးတယ်နောက်ဝှထုတွေသွားလှူပေးတယ်လူဝယ်ပစ္စည်းတွေယူပြီးတော့သွားလှူပေးတယ်ပြီးတဲ့ခါကျတော့အဲ့ဒီဆရာတော်နဲ့ချိတ်ပြီးတော့ကျွန်တော်တို့ online ရရင်သူ့အတွက်ပေါ့ဗျာဟိုတက်ပြောက်ဆုံးအတွက်ရေသက်ချတရားနာပြီးတော့အမျှတန်းပေးဝေတယ်ပေါ့ဗျာ
ဒေါ်အေးမြင့်ရဲ့ရုပ်လောင်းကိုပြီးခဲ့တဲ့ရက်ပိုင်းကပဲတားဖြစ်သူလက်ထဲရောက်ရှိသွားပြီဖြစ်တယ်လို့သူကဆိုပါတယ်အမေရိကန်ပြည်ထောင်စုမှာကိုဗစ်ကြောင့်တည်ဆုံသွားသူတွေရဲ့ရုပ်အလောင်းတွေနဲ့ပတ်သက်လို့အခက်အခဲအကြီးအကျယ်ရင်ဆိုင်နေရတဲ့အခြေအနေကိုနယူးယောက်မြို့ကမြန်မာအမေရိကန်စေတနာရှင်တတိပုဂ္ဂလတွေစုစည်းထားတဲ့မြန်မာအမျိုးသားလူမှုရေးရန်ပုံငွေအဖွဲ့တာဝန်ခံကိုမိုးချန်က VOA ကိုခုလိုပြောပြပါဗျာ
။အခုကအခက်ခဲကဟိုအခက်ခဲတစ်ခုနဲ့တစ်ခုကကြွာချမှုတွေနည်းနည်းနည်းနည်းစီရှိတယ်။အဲဘာလဲဆိုတော့တချို့စိတ်ယုံတွေကဒီလူနာဆုံးသွားပြီဆိုရင်ကိုဗစ်ကြောင့်ဆုံးသွားပြီဆိုလို့ရှိရင်တချို့မိသားစုတွေကိုခေါ်ပြီးတော့ပြတယ်လို့ပြောတယ်။နောက်ဆုံးအနေနဲ့ပေါ့နော်နှုတ်ဆက်တဲ့အနေနဲ့အပြင်းနေကြည့်ပြီးရင်ပြီးသွားပြီ။အဲအဲ့လိုပြတယ်လို့ကျွန်တော်တို့ကြားတယ်။အဲတချို့ဆေးရုံတွေကြားပြန်တော့လည်းအဲ့လိုလုံးဝလက်မခံဘူးလို့ပြောတယ်။ဆိုတော့လက်မခံတဲ့ဟာကအခုကျွန်တော်အများစုဖြစ်နေတယ်။နော်ပြီးမကြည့်တဲ့ဟာပေါ့နော်နောက်ဆုံးနှုတ်ဆက်ခွင့်မပြုတဲ့ဟာတွေပေါ့နော်ဆေးရုံတွေပေါ့။ဆိုတော့အခုတင်မဲ့ကျွန်တော်တို့ကိုနိုင်ဝိုင်းပြီးတော့ကုညီပေးနေတဲ့ case တခုဆိုလို့ရှိရင်အဲ့လိုပဲစေယုံကဆရာဝန်ကစေကုပြီးဟိုတော့เนาะဒီလူနာကိုဟိုကုချိန်တော့မရလိုက်ဘူးလားမပြောတတ်ဘူးဘာဖြစ်လို့လဲမသိဘူးလူနာစေယုံရောက်သွားတဲ့အချိန်ကနေ့လည်ရောက်သွားတယ်ပြီးသူရောက်သွားပြီးတော့နောက်တနားကြီးကြော်ကြော်လောက်မှာပဲလူနာဆုံးသွားတယ်တဲ့ဆိုတော့ဆရာဝန်တွေကိုနိုင်ကလည်းပဲအသေးစိတ်ဖြေရှင်းဖို့အတွက်တော့သူတို့မှအချိန်မပေးနိုင်တော့ဘူးပါကြောင့်ဘလို့ဖြစ်သွားရဲဆိုတော့လေ မိသားချင်းစုမိသားစုတွေနဲ့ဘာမှတိချာမမြရရမတိရ
မြန်မာအမျိုးသားလူမှုရေးရန်ပုံငွေအဖွဲ့တာဝန်ခံကိုမိုးချမ်းက VOA ကိုပြောသွားတာပါရှင်